မြန်မာစစ်အာဏာပိုင်တွေကပြည်ပနိုင်ငံကြီးတချို့မှာပြောဆိုနေကြတာတွေဟာမမှန်တဲ့သတင်းတွေဖြစ်တယ်လို့ဒါရီကိုမြန်မာမီဒီယာတွေကနေတံပြန်လှုပ်ဆောင်မယ်လို့ပြောဆိုပါတယ်လာမယ့်မေလအတွင်းပြုလုပ်ပေးမယ်ဆိုတော့လူမှုစာနာခံယူပွဲရဲ့အခြေအနေတွေအကြောင်းသတင်းပိတ်ပင်နိုင်မှုကိုလည်းမြန်မာစစ်အစိုးရကကြိုးပမ်းပြင်ဆင်နေတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့ကပြောပါတယ်။မတင်တီရီကဒီကြောင်းကိုဆက်ပြီးပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါမညိုကြီး။ပြည်ပနိုင်ငံကြီးတချို့ကမမှန်ကန်တဲ့အချက်အလက်တွေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းမှုကိုဖျက်ဆီးနေတဲ့ဒါကြောင့်တက်မတော်နဲ့ပြည်သူတစိတ်တဝန်းနဲ့ရှိတယ်ဆိုတာကိုပြသဖို့မီဒီယာနဲ့ထိတိယရောက်တံပြန်လှုပ်ဆောင်သွားမယ်လို့စီရေးချုပ်ဗိုလ်ချုပ်မြင့်မောင်ကပြောဆိုခဲ့တာကိုဒီကနေ့ထုတ်မြန်မာအလင်းသတင်းစာမှာဖော်ပြထားတာပါ။မြန်မာစစ်အစိုးရကကျင်းပပေးမယ်ဆိုတဲ့မေလလူမှုစာနာခံယူပွဲမလုပ်ခင်သတင်းသမားတွေအပေါ်မှာတင်းတင်းကြပ်ကြပ်စောင့်ကြည့်နေတာမို့ပြည်တွင်းကစာနယ်ဇင်းသတင်းသမားတွေရဲ့အခြေအနေဟာစိုးရိမ်စရာတွေဖြစ်တယ်လို့လည်းပြပအခြေစိုက်မြန်မာသတင်းတမကရဲ့အဖွဲ့ဥက္ကဋ္ဌဦးမမောင်မြင့်ကပြောပါရယ်
။မီဒီယာတွေကိုတော့စစ်အစိုးရအရင်တုန်းကထက်ပိုပြီးတော့တင်းကြပ်ထားတာကိုတွေ့ရပါရယ်။နောက်တစ်ခုကတော့မီဒီယာတွေကိုလည်းပဲစစ်အစိုးရအနေနဲ့ကသူတို့အလိုကျသူတို့ပြောစေချင်တဲ့စကားမျိုးကိုပြောခိုင်းတဲ့အနေအထားအထိရောက်နေပြီ။လာမယ့်မေလလူမှုစာနာခံယူပွဲနဲ့ပတ်သက်ပြီးတော့ဒီသူတို့စိတ်မချတဲ့ဒီသတင်းစာသမားပေါင်းအယောက်30ကျော်ကျော်လောက်ကိုအဲ့ဒီစစ်အစိုးရအနေနဲ့ကစောင့်ကြည့်ဖို့ဆိုပြီးတော့စီရင်ထုတ်ပြန်ထားတယ်ဆိုတဲ့သတင်းမျိုးတွေကျွန်တော်တို့ကြားရပါတယ်။ဒါဟာပြောမယ်ဆိုလို့ရှိရင်အမတမ်းမစိုးရိမ်ပဲကောင်းတဲ့သတင်းမျိုးပါ။ဒီသတင်းသမားတွေဆိုတော့သတင်းကိုအမှန်တိုင်းသတင်းပို့ရင်းနဲ့ဒီအစိုးရမကြိုက်တဲ့သတင်းမျိုးလည်းပါသွားနိုင်ပါတယ်။အဲ့ဒီသတင်းမျိုးပါသွားလို့မှဒီသတင်းသမားရေးယူခါရဲဆိုလို့ရှိရင်တော့ဒါဟာဒီသတင်းလောက်ခွင့်ကိုပြောင်ပြောင်တင်းတင်းချိုးဖောက်တဲ့သဘောတက်ရောက်တယ်လို့ကျွန်တော်တို့ယူဆပါတယ်။
သူတို့ပြင်ဒီမြမစာနယ်စင်းလောကမှာလဲစစ်ကောင်းဆောင်တွေနဲ့ပတ်သက်သူတွေရဲ့စစ်အစိုးရအလို့ကြရေးသားသူတွေလောက်သာခွင့်ရရှိတယ်လို့လဲစာနယ်စင်းအတန်းဝိုင်းကြားမှာပြောဆိုနေတာပါပြီးခဲ့တဲ့နှစ်ရွှေဘာရောင်လှုပ်ရှားမှုတွေအကြောင်းသတင်းစစ်ဆေးမှုအခြေအနေတွေကိုကြည့်ပြီးတော့အာဏာပိုင်တွေကသတင်းပိတ်ပင်နိုင်မှုကြိုတင်ပြင်ဆင်နေတာမို့ဒီနိုင်ငံတကာသတင်းသမားတွေကပြည်တွင်းကသတင်းသမားတွေပါမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတွေကိုရယူဖို့ခက်ခဲနိုင်တယ်လို့လဲဥမမောင်မြင့်ကပြောပါတယ
်စစ်အစိုးရအနေနဲ့ကတော့ဒီသတင်းထုတ်ပြန်တဲ့လမ်းကြောင်းမှန်သမျှကိုသူတို့ကထိန်းချုပ်ထားတာကိုတွေ့ရပါတယ်။ဒီပြီးခဲ့တဲ့တော်လှန်ရေးနေ့တုန်းကဆိုလို့ရှိရင်ဟိုခါတိုင်းနိုင်ငံခြားသတင်းတော့တွေကိုဖိတ်လေရှိပြီမလို့အခုဒီနှစ်မှာဖိတ်တာကိုမတွေ့ရပါဘူး။အဲ့ဒီအပြင်ကိုပြည်တွင်းကနေသူတို့ဖိတ်တဲ့သတင်းသမားတွေကိုလည်းပဲဒီမျိုးမျိုးကန့်သတ်ချုပ်ချယ်ပြီးတော့နောက်ဆုံးသတင်းသမား၄-၅ယောက်လောက်ပဲဒီကင်မရာထည့်ဆောင်ခွင့်ရှိတယ်။ခြံတဲ့သတင်းသမားတွေကတော့စာပြန်နဲ့ပေါ်ပယ်မယ်တည်ပြီးတော့သတင်းပို့ရတဲ့အနေအထားရှိတယ်။အဲ့ဒီလိုပုံစံမျိုးသာဆက်သွားနိုင်မယ်ဆိုလို့ရှိရင်တော့မင်းသားရွေးကောက်ပွဲဟာဒီအမှန်တကယ်လွတ်လွတ်လပ်လပ်နဲ့သတင်းပို့နိုင်မယ်အနေအထားရှိမယ်လို့တော့ကျွန်တော်တို့မမြင်ပါဘူး။အထူးသဖြင့်ဒီနိုင်ငံခြားသတင်းတောက်တွေကိုဒီသူတို့အနေနဲ့ကန့်သတ်မှုချုပ်ချယ်မှုတွေလုပ်မယ်ဆိုလို့ရှိရင်အဲ့ဒီသဘောမျိုးဖြစ်လာလိမ့်မယ်လို့ကျွန်တော်တို့ထင်တယ်။နောက်တစ်ပိုင်းကလည်းပဲပြီးခဲ့တဲ့ September လောက်ကဆိုလို့ရှိရင်ဒီပုံမှန်သတင်းတောက်တွေအပြင်ကိုလူမှုသတင်းတောက်လို့ကျွန်တော်တို့ပြောကြတဲ့ဒီ blogger တွေရဲ့ဒီဆွမ်းဆောင်မှုကအများကြီးပါပါတယ်။ဒီ blogger တွေရဲ့ဆွမ်းဆောင်မှုကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းသူတို့အနေနဲ့ကဒီ internet ကိုအများကြီးအားထားပါတယ်။ internet မရှိရင်သူတို့အနေနဲ့ကနိုင်ငံတကာကိုသတင်းပို့ဖို့ဆိုတာမဖြစ်နိုင်ပါဘူး။နောက်ပြီးတော့ဒီလက်ကင်ဖုန်းတွေနဲ့ပတ်သက်လို့ရှိရင်လည်းပဲဒီဟာတွေကအကုန်လုံးဟာစစ်ဆိုးကထိန်းချုပ်ထားတာဖြစ်တဲ့အတွက်ကြောင့်အခုလာမယ့်မေလလူမှုစာနာခံယူပွဲမှာစစ်ဆိုးအနေနဲ့ကသတင်းကိုဒီလုံးဝအုတ်တုံနီးပါမှောင်ချဖို့ကြိုးစားလိမ့်မယ်အဲ့ဒီအတိုင်းလည်းပဲဖြစ်လာနိုင်တယ်လို့ကျွန်တော်တို့ဆိုရပါတယ
်မြန်မာသတင်းတမကရဲ့ဥက္ကဋ္ဌဦးမမောင်မြေဖြစ်ပါတယ်စတင်မှာလှုပ်ရှားမှုတွေနောက်ပိုင်းမြန်မာစစ်အကြီးအကဲကိုလှောင်ပြောင်တဲ့ဒီကဗျာရေးသားမှုကြောင့်ဆိုပြီးတော့ကဗျာဆရာကိုစောဝေဖန်းခံခဲ့ရတယ်လို့ internet blogger သမားကိုနေဖုံးလက်ကိုလည်းအာဏာပိုင်တွေကဖမ်းခဲ့ပါတယ်နောက်တစ်ခါဒီမြန်မာ nation သတင်းချန်နယ်က editor ကိုသက်စင်နဲ့ manager ဦးစိန်ဝင်းမောင်တို့ကိုလည်းဖမ်းဆီးထားတယ်လို့စာပေစစ်ဆေးရေးမှူးနဲ့မကိုက်ညီပဲထုတ်ဝေခဲ့တဲ့ journal တွေကိုလည်းအေးအေးယူပိတ်ပင်တာတွေကိုဒီနေ့ထဲမှာပိုးပြီးတွေ့လာရတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကလည်းပြောဆိုနေကြပါတယ်ရှင်